American ပြည်ထောင်စုသမိုင်းမှာအစိုးဆုံးရေကြီးမှုဒဏ်ခံထားရတဲ့အရှေ့တောင်ပိုင်းကလူအီဇီယားနာပြည်နယ်ကိုဒမရဘရက်အိုဘားမားပထမဆုံးအကြိမ်သွားရောက်ခဲ့ပါတယ်။သူအစိုးရအနေနဲ့ရေဘေးဒဏ်ပြန်လည်ထူထောင်ရေးကိုပထမဦးစားပေးဆောင်ရွက်နေတယ်လို့ရေဘေးဒုက္ခသည်တွေကိုဒမရကအားပေးပြောကြားခဲ့ပါတယ်
။ What I want the people of Louisiana to know is that you're not alone on this even after the TV cameras leave.
Louisiana ပြည်သူတွေအနေနဲ့ဒီဒုက္ခတွေကိုသူတို့ဘာသာပဲကြော်လှတရမှာမဟုတ်ဘူးဆိုတာသိစေချင်ပါတယ်လို့သမရကပြောကြားခဲ့တာပါ TV ကင်မရာတွေနဲ့လာရောက်တဲ့ယူသူတွေမရှိတော့ဘူးဆိုရင်တော့မှသူတို့ရဲ့ဘဝတွေကိုပြန်လည်တည်ဆောက်နိုင်ဖို့တနိုင်ငံလုံးကကူညီအားပေးသွားမှာဖြစ်တယ်လို့ရေးပေးတံခံထားရတဲ့အရှိဘက်တန်ရူးရက်ွက်ကိုတော့ရောက်ကြည့်ရှုခဲ့တဲ့သမရကပြောကြားခဲ့တာပါပြည်ထောင်စုအစိုးရရဲ့အကူအညီတွေကိုပေးနိုင်ဖို့အတွက်ရေဘေးဒဏ်ခံထားရတဲ့လူအီဇီယားနာပြည်နယ်ရဲ့ရက်ွက်ပေါင်း64ခုထဲက20ခုအရေးပေါ်အခြေအနေဖြစ်တဲ့သမ္မတဥပမာကြီးညာထားပါရရှင်။